ရုရှားသမ္မတဗလာဒီမီယာပူတင်ဟာလာမယ့်သတင်းပတ်အတွင်းပြင်သစ်နိုင်ငံသွားရောက်မဲ့သူခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။သမ္မတပူတင်နဲ့ဆီးရီးယားအရေးတခုတည်းကသာအဓိကအထားဆွေးနွေးသွားမှာဖြစ်ကြောင်းပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောဆိုပြီးနောက်မှာအခုလိုသတင်းထွက်ပေါ်လာတာပါ။လာမယ့်အော်တိုဘာလ19ရက်နေ့မှာသမ္မတပူတင်ဟာပြင်သစ်နိုင်ငံကိုသွားရောက်ဖို့စီစဉ်ထားတာပါ။ရုရှားနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့ပေါ်ဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာဆီးရီးယားဆွေးမှုတင်နိုင်တယ်လို့ပြင်သစ်နိုင်ငံဂျာယေဝန်ကြီးယန်မတ်အေရိုကပြောဆိုပြီးအခုလိုခီးစဉ်အပြောင်းလဲတွေဖြစ်လာတာလည်းဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်မှုဟာဆီးရီးယားဆွေးမှုမြောက်ပြီးအလက်ပိုမြို့တိုက်ခိုက်မှုတွေမှာရုရှားကောင်းဆောင်တွေအပြင်တခြားသူတွေလည်းပါဝင်ကြောင်းမစ္စတာအေရိုကပြင်သစ်အင်တာရေဒီယိုကိုပြောပါတယ်။ဘယ်လိုစုံစမ်းစစ်ဆေးမှုစတင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လဲနိုင်ငံတကာရာဇဝတ်မှုတရားရုံးကရှိနေရှိရတွေနဲ့တိုင်ပင်သွားမယ်လို့သူကပြောပါတယ်ရုရှားဘက်ကတော့ဆီးရီးယားနိုင်ငံတွင်းကအရသာရီပေါ်တိုက်ခိုက်တာမျိုးမရှိဘူးလို့အကြေကြေညင်းဆိုထားတယ်လို့သမရဘရှောက်အာဆက်အစိုးရကိုအားပေးထောက်ခံပြီးအကြမ်းဖက်အုပ်စုတွေကိုသာပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ